အတွက်တမန်ကျန်လက်ဆောင်များဘုရားသခင်သည်အရာရာကိုဖန်ဆင်းသောအချိန်ရေးသားသူအက်ဒဝတ်ယူးစ်ဖတ်သူတထက်ဆက်သွယ်ရန် www.bibleforchildren.org မည်သူသည်ကျွန်ုပ်တို့အားဖန်ဆင်းသည်နီတမန်ကျန်စာဘုရားသခင်နှုတ်ကပတ်တော်သည်လူသားမျိုးနွယ်၏အစကိုပေါ်ပြခဲ့သည်ရှေ့အခါကဘုရားသခင်သည်ပထမလူသားအာဒံကိုဖန်ဆင်းတော်မူခဲ့သည်ဘုရားသခင်သည်အာဒံကိုမြေမုံမှဖန်ဆင်းတော်မူခဲ့သည်ဘုရားသခင်သည်အာဒံ၏အထဲသို့ဇီဝအတက်ကိုမှုတ်သွင်းလိုက်သောအခါသူသည်အသက်ရှင်သောတတ္တဝါဖြစ်လာသည်သူသည်အေဒံဟုခေါ်သောလှပသောဥယျာဉ်၌ရောက်နေသည်ကိုကိုယ်တိုင်တွေ့ခဲ့ရသည်ဘုရားသခင်သည်အာရုံကိုဖန်ဆင်းခြင်းတွင်ကိုတော်သည်အံ့ဖွယ်ကောင်းသောအရာများနှင့်လှပသောလောကကိုဖန်ဆင်းခဲ့သည်။ဘုရားသခင်သည်တောင်ကုန်းများ၊မြက်ခင်းများ၊မွေးသောပန်းများနှင့်ရှည်သောတစ်ပင်များ၊အယောင်တောက်ပသောငှက်များ၊တဝီဝီပြန့်တသောပြားများ၊ရေထဲတွင်လူလိမ့်ပျော်ပါးတသောဝီလာငါးများနှင့်ချွေးချစ်ချစ်ပက်ချစ်ချီတို့ကိုတဆင်ပြီးတဆင်ဖန်ဆင်းတော်မူခဲ့ပါသည်။ဘုရားသခင်သည်အရာရာပြည့်စုံရဲ့အမှန်တကယ်ဖန်ဆင်းတော်မူခဲ့ပါသည်။အစဦးတွင်ဘုရားသခင်ဘာကိုမှမဖန်ဆင်းခင်၌ဘုရားသခင်မှလွေဘာမှကိုမရှိခဲ့။လူ၊နေရာနှင့်အရာဝတ္ထုတစ်စုံတစ်ရာမှမရှိ။အလင်းရောင်နှင့်အမှောင်လည်းမရှိ။အခက်အောက်ဆိုတာလည်းမရှိ။မနေရနဲ့မနေ့ပြန်ဆိုတာလည်းမရှိ။ဘုရားသခင်ကအစမပြုခဲ့ရသေးခင်ဘုရားသခင်မှရှိခဲ့၏။ထိုနောက်မှဘုရားသခင်သည်ဆောင်ရွက်တော်မူခဲ့သည်အစအဦးတွင်ဘုရားသခင်သည်ကောင်းငင်နှင့်မြေကြီးကိုဖန်ဆင်းတော်မူခဲ့၏မြေကြီးသည်ပုံတံမရှိလေဟာပြင်ဖြစ်၏အမှောင်သည်နည်းနည်းသောမျက်နှာပေါ်တွင်ရှိ၏ထိုနောက်ဘုရားသခင်သည်မိန့်ခဲ့သည်အလင်းဖြစ်စေထိုနောက်အလင်းဖြစ်လာသည်ဘုရားသခင်သည်အလင်းကိုနိဟုခေါ်၍အမှောင်ကိုညဟုခေါ်တွင်ခဲ့သည်ထိုညနေနေ့မနက်သည်ပထမနေ့ဖြစ်လေ၏ဒုတိယနေ့တွင်ဘုရားသခင်သည်ကောင်းငင်အောက်ရှိသမုဒ္ဒရာပင်လယ်နှင့်ရေကန်များထဲသို့ရေများကိုစောင့်သွင်းတော်မူ၏တတိယနေ့တွင်ဘုရားသခင်မင်းခဲ့သည်မှာ6တွေ့သောကုန်းမြေပေါ်ထွန်းစီထို့နောက်ရင်းသည်ပေါ်လာလေ၏ဘုရားသခင်သည်မြက်ပင်ပန်းပင်ခြုံပုံနှင့်သစ်ပင်ကြီးများပေါ်ပေါက်လာစေရန်လည်းအမိန်ပေးတော်မူခဲ့သည့်အတိုင်း၎င်းတို့ပေါ်ပေါက်လာခဲ့သည်ထိုညနေနှင့်မနက်သည်တတိယနေ့ဖြစ်ပါသည်ခုနောက်ဘုရားသခင်သည်နေလနှင့်ညသူမှမရေတွက်နိုင်သောကြယ်များစွာကိုဖန်ဆင်းတော်မူခဲ့သည်ထိုညနေနေ့မနက်သည်စထုတ်တာနေဖြစ်ပါသည်ဘုရားသခင်၏နောက်ထပ်စီရင်မှာပင်လယ်သတ္တဝါများနှင့်မြက်များတို့ဖြစ်ကြပါသည်ကြည်စမားနေတွင်ကိုတော်သည်ခုံမမန်းကြီးများတို့နှင့်သင်းရဲသောငါးတစ်တာငါးများခြေတန်ရှင်ဟက်ကလအုံများတို့ကိုဖန်ဆင်းတော်မူခဲ့ပါသည်ဘုရားသခင်သည်အမျိုးစုံသောငါးလူကိုကမ္ဘာရေပြင်တွင်ဖြစ်တင်ပေးခဲ့ပြီးမျက်မျိုးစုံတို့ကိုလည်းကုန်းမြေ၊ပင်လယ်နှင့်ကောင်းကင်ပြင်တွင်မှပျော်မြိုစေတော်မူခဲ့ပြီးသည်ထိုညနေနေ့မနက်သည်ပြည်စမားနေဖြစ်ပါသည်။ယင်းနောက်ဘုရားသခင်သည်ထရွေမင်းတော်မူခဲ့၏ကိုတော်မင်းတော်မူခဲ့သည်မှာမြေကြီးသည်အသက်ရှင်သောတတဝါတို့ကိုထုတ်ဆောင်ပေးရမည်။အလုံးစုံသောတရိတ်ဆန်အင်းဆက်နှင့်တွားသားတတဝါတို့သည်ပေါ်ပေါက်ရှင်သန်လာခဲ့ကြသည်။မြေကြီးကိုတုံစေသောဆင်များနဲ့အလုရှုပ်နေသောပြန်မာလည်းပါပါသည်။ဆော့ကစားတသောမြောင်များနှင့်ကိုယုကာယမိချောင်းများလည်းပါသည်။တွန့်လင်၍သွားတတ်သောတီချောင်းများနှင့်အစင်ချင်းမဲ့မြောက်အမေရိကမှရှင်မျိုးလည်းပါသည်။ခရော့ခရော့နဲ့တက်ကလုံးနဲ့ဂရူးဂရူးနဲ့ချင်းသက်ဖြစ်သောချောင်းလည်းပါသည်။ထိုနေ့တွင်ဘုရားသခင်သည်တရိတ်ဆန်အလုံးစုံကိုဖန်ဆင်းတော်မူခဲ့ပါသည်။ရှင်ရင်နေနဲ့မနက်သည်စတ္ထမနေဖြစ်ခဲ့ပါသည်။ဘုရားသခင်သည်6ရက်မြောက်နေ့တွင်အလူထူးခြားသောအခြားအရာတစ်ခုကိုလည်းပြုလုပ်ခဲ့သည်။အရာရာတိုင်းသည်ယခုတွင်လူအထွတ်အစဉ်သစ်ဖြစ်နေပြီ။ကုန်းပြင်းများတွင်ဇာဖရာများနှင့်သရိတ်ဆန်များကလည်းလူအစီကိုခံကြမည်။ဘုရားသခင်ကမိန့်တော်မူသည်မှာငါတို့၏ပုံတိုင်နှင့်အညီလူကိုဖန်ဆင်းကြသောကဘာပေါ်ရှိအရာရာတိုင်းအပေါ်တွင်သူကသခင်ဖြစ်ရမည်။ထို့ကြောင့်ဘုရားသခင်သည်ကိုတော်ပုံတိုင်တော်နှင့်အညီလူကိုဖန်ဆင်းတော်မူခဲ့ပြီ။ဘုရားသခင်ဤပုံကရံတော်နှင့်အညီသူ့ကိုဖန်ဆင်းခဲ့။ဘုရားသခင်သည်အာဒံကိုမိန့်တော်မူခဲ့သည်။ဥယျာဉ်ထဲမှာတင်ကြဲတဲ့အသီးကိုစားပါ။ဒါပေမဲ့ကောင်းမကောင်းပြည့်ကျွမ်းရာအပင်ကအသီးကိုတော့မစားပါနဲ့။ထိုပင်ကအသီးကိုတင်စားခဲ့ရင်သင်အမှန်တရားလိမ့်မယ်။ ြီးနာဘုရားသခင်ကမင်းတော်မူခဲ့ခြင်းမှာယောက်ျားသည်တယောက်တည်းမနေကောင်းငါသည်သူ့အတွက်ထောင်မကိုဖန်ဆင်းဦးမယ်။ဘုရားသခင်သည်မြတ်များနှင့်တာယံတိရစ္ဆာန်များကိုအာဒန်ထံခေါ်ဆောင်လာခဲ့၏။အာဒန်သည်သူတို့အားလုံးကိုနာမည်ပေးလေ၏။သူသည်နာမည်ပေးခြင်းဖြင့်သူဖြစ်ရ၏။သို့သောမြတ်များနှင့်တာယံများထဲတွင်အာဒန်အတွက်သိညော်သောအဖို့မရှိပေ။ယောက်ျားသည်အာဒံကိုကြီးသောအိတ်ဆက်ခြင်းဖြင့်အိတ်ဆက်တော်မူစေ၏။အိပ်ပျော်နေသောယူယောက်ျားအာဒံ၏နေရုပ်ချောင်းကိုယူ၍လူမိမကိုဘုရားသခင်ကဖွဲ့စည်းခဲ့၏။ဘုရားသခင်ဖန်ဆင်းသောလူမိမသည်အာဒံ၏အဖို့ဖြစ်တိကျစွာကန့်ညီခဲ့၏။ဘုရားသခင်သည်အရာရာကို6ရက်အတွင်းတွင်ဖန်ဆင်းတော်မူခဲ့၏။ထို့နောက်ဘုရားသခင်သည်9ရက်မြောက်နေ့ကိုကောင်းချီးပေးပြီးအနာယူမည်နေ့အဖြစ်သတ်မှတ်တော်မူခဲ့၏။အာရဥယျာဉ်ထဲတွင်အာရနှင့်သူစဉ်၏အေဝါတို့သည်ဘုရားသခင်ကိုနာခံခြင်းဖြင့်ပြည့်စုံသောပျော်ရွှင်မှုကိုရရှိခဲ့ကြ၏။ဘုရားသခင်သည်သူတို့၏သခင်သူတို့ကိုထောက်ပံ့သူနှင့်သူတို့၏မိတ်ဆွေဖြစ်တော်မူခဲ့ပြီသည်။ဘုရားသခင်သည်အရာရာကိုဖန်ဆင်းသောအချိန်ဘုရားသခင်၏နှုတ်ကပတ်တော်ဝတ္ထုတမန်ခြင်းကိုတင်ပြခဲ့။ကဘာဥကျမ်း၁မှ၂ကိုရိုး၏နှုတ်ကပတ်တော်မူဝါသည်အလင်းကိုပေး၏။ဇလံ119-130ကျွန်ုပ်တို့မကောင်းမှုပြုခဲ့ကြောင်းကိုဘုရားသခင်တည်တော်မူ၍၎င်းကိုအပြည့်ဟုခေါ်တွေ့အပြည့်ရခမှာတည်ခြင်းပင်ဖြစ်၏ဘုရားသခင်သည်ကျွန်ုပ်တို့ကိုအလွန်ချစ်သဖြင့်သားတော်ယေရှုကိုဆေးလွတ်တော်မူကားကားတိုင်းတော်ပေါ်တွင်ကျွန်ုပ်တို့၏အခိအထွတ်အခကိုပြည့်စက်တော်မူခဲ့သည်ထို့နောက်ယေရှုသည်ပြန်ရှင်ကကောင်းမြင်ဖို့သို့တပံပြန်ကြောက်ရောက်တော်မူခဲ့သည်ယခုတွင်ဘုရားသခင်သည်ကျွန်ုပ်တို့၏အခိများကိုဖြေလွတ်ပေးနိုင်တော်မူ၏တင်တင်မတင်သည်ဝေးကွာလိုပါလိဘုရားသခင်ကိုဤသို့ပြောလိုက်ပါယေရှုသည်ကျွန်ုပ်အပြည့်အတွက်သေခံတော်မူပြီးတပံပြန်ရှင်တော်မူခဲ့သည်ကိုကျွန်ုပ်ယုံကြည်ပါ၏ယေရှုပြု၍ကျွန်ုပ်ဤဘဝထဲသို့ဝင်ရောက်ကာကျွန်ုပ်၏အပြည့်များကိုခွင့်လွှတ်တော်မူပါထို့သောအားဖြင့်ကျွန်ုပ်သည်အသက်တည်းကိုရရှိပြီးကိုတော်နှင့်တူထာဝရရှိပါမည်ကိုတော်၏ကလေးအဖြစ်ကိုတော်အတွက်အသက်ရှင်ရန်မဆတော်မူပါအာမင်ယော36တမန်ကျမ်းစာကိုဖတ်ပြီးဘုရားသခင်ကိုနေ့စဉ်စကားပြောပါ